ဗင်နီဇွဲလားနိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးတင်းမာမှုတွေကနေဆိုးဝါးတဲ့နောက်ဆက်တွဲအခြေအနေတွေခက်မြန်မြန်ပေါ်ပေါက်လာမဲ့အရေးကိုရှောင်ရှားနိုင်အောင်တွစ်ဆုံဆွေးနွေးကြဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာအကြီးအကဲမစ္စတာဘက်စလက်ကတိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းဗင်နီဇွဲလားမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆန္ဒပြမှုတွေမှာလူ20သေဆုံးပြီး350ကျော်ဖမ်းခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလှုပ်ဆောင်မှုကိုလည်းကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်စလက်ကမနေ့တုန်းကပဲကြေညာချက်ထုတ်ပြီးတော့တိုက်တွန်းခဲ့တာပါ။အာဏာပိုင်တွေဘက်ကအင်အားသုံးပြီးတော့ဖြည့်ဆင်းခဲ့တာလား။လက်နက်ကိုင်အုပ်စုတွေကပဲပြစ်မှုတွေကိုကျူးလွန်ခဲ့သလား။အစိုးရထောက်ခံသူတွေရဲ့လက်ချက်တွေလားဆရာတွေကိုသိနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုတယ်လို့ဆိုပါတယ်။ဗင်နီဇွဲလားပြည်သူ3,000ကျော်ကလည်းနိုင်ငံတွေကနေပြီးတော့ထွက်ခွာသွားခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေကလည်းလုံးဝစိတ်ပျက်ဖို့ကောင်းတဲ့အခြေအနေတွေနဲ့နေထိုင်နေကြရတယ်။အုပ်ချုပ်မှုဆိုင်ရာအကြက်တဲတစ်ခုကြုံနေရပြီးတော့အခုလိုအခြေအနေဆိုးတွေအဆုံးသတ်သွားအောင်လှုပ်ဆောင်ဖို့ကဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လူခွင့်မဟာမင်းကြီးကဆိုပါတယ်ဗင်နီဇွဲလားရေးနဲ့ပတ်သက်ပြီးတော့ကလော့မကလုံညွေးကောင်စီမှာဒီကနေ့စနေနေ့မှာတကားပွင့်ဆွေးနွေးပွဲတစ်ခုလှုပ်ဆောင်မှုအမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးတော့အဲ့ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမိန်ငွန်းပြောကြားလိုက်မယ်လို့မျှော်လင့်ရပါတယ်အမေရိကန်အစိုးရကဗင်နီဇွဲလားပြည်သူတွေကိုထောက်ခံအားပေးနေပြီးဗင်နီဇွဲလားအမျိုးသားလွှတ်တော်ဥက္ကဋ္ဌဂွန်ဂူအီဒိုကိုကြားပြတ်သမ္မတအဖြစ်အသိမှတ်ပြုဖို့ကလော့မကလုံညွေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဝင်ကြီးပွန်ပီယိုကတိုက်တွန်းมาဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ဌာနကပြောပါတယ်